Welcome to the Voice of America in Burmese.
မင်္ဂလာနားကြပါရှင်။ VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ4ရက်နေ့စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Line meter 192532နဲ့ Line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီနေ့ညထုတ်လင်းပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လင်းပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာတွေကနေစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလိမ်မာကတာဝန်ယူတင်ဆက်ပေးပါမယ်
။ AI ခင်ကြပါစီခင်ဗျာ။ဒီနေ့ညသတင်းတွေထဲမှာတော့ယူကရိန်းနဲ့ဇက်မှာအခြေအနေပိုတင်းမာလာအောင်ရုရှားနိုင်ငံလုခွင့်မရမယ့်နည်းလမ်းတွေရှာဖွေဖော်ထုတ်နေတယ်လို့သမ္မတဘိုင်ဒန်ကပြောလိုက်တဲ့သတင်းနဲ့အတူဆရာနာသိမိနောက်ပိုင်းစစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူ1300ကျော်ပြီလို့ ABB ကပြောတာထိုင်းမှာဒေါ်လာ88တန်ဖိုးနီးပါးစိတ်ကြွစေးပြီးထိုင်းရတဲ့ဘက်ကဖမ်းမိလိုက်တဲ့သတင်းတွေအပါအဝင်ကိုဗစ်နောက်ဆုံးအခြေအနေနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါရယ်။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ချင်းပြည်နယ်ကံပလတ်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီး
အင်းဆိုလေကနပန်ရဲ့စစ်တပ်ကနေဒီစစ်ကောင်စီဘက်ကနေအလိုင်းမှာပြစ်နေရောတော့ပြည်သူတွေကလည်းနေရဟာရကျွန်တော်တို့ဆိုရင်ယူထဲကနေဟောအင်းကိုပြန်ဖို့လုံးဝမပြန်နိုင်မှုဖြစ်နေတော့
မြို့ကန်တူပြောသွားတာပါဒီသားပြေစုံကိုနောက်ပိုင်းမှာနားဆင်တင်ဆက်ပေးသွားပါမယ်တခါကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အငြင်းတန်းကိုယ်စားလှယ်ခံထားရေးဆိုင်ငံ့အပအဝင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစုစည်းမှုတွေနောက်ပြီးကိုဗစ်ဗီဇာပြောင်းပိုတဲ့ Omicron ကမ္ဘာနိုင်ငံအများအပြားမှာအလင်းမြန်ကူးစက်နေတာဒီလိုနိုင်ငံတကာသတင်းတွေနဲ့ထိတိုက်ရောက်သတင်းတွေစနေအပတ်စဉ်ကဏ္ဍတွေစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကိုပြောပြပေးပါအောင်ရှင
်ယူကရိန်းနိုင်ငံနဲ့နယ်စပ်မှာရုရှားအနေနဲ့အခြေအနေပိုတင်းမာလာအောင်လုပ်ဖို့လုံးဝခက်ခဲသွားစေမယ့်အစီအစဉ်တွေဖော်ထုတ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြာနေမှာသတင်းတော်တွေကိုပြောပါတယ်ယူကရိန်းနယ်စပ်မှာရုရှားကတပ်ဖွဲ့တွေစစ်လက်နက်ပစ္စည်းတွေပို့ပြီးအင်အားဖြည့်တင်းနေတာပါယူကရိန်းရှိပိုင်းနယ်စပ်ကလက်ရှိအခြေအနေကြောင့်ရုရှားဟာအိမ်နီးချင်းယူကရိန်းကိုကျူးကျော်ဖို့စီစဉ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေထွက်ထားပါတယ်။ဒီသတင်းမှတ်ကျင်းပခဲ့တဲ့မြောက်အတ္တလန္တိစာချုပ်နေတိုးမာမေးအဖွဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်မှလည်းရုရှားရဲ့ရန်လူမှုကိစ္စကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။အခြေအနေပိုတင်းမာလာစေမယ့်ဘယ်လိုလုပ်ရမျိုးမဆိုတမိုးကြီးကြီးပစ်ဆက်ရမယ်လို့နေတိုးတွင်မှချုပ်ယွန်စတိုဒန်ဘော့ကတတိပေးခဲ့ပါတယ်။ရုရှားကလည်းအမေရိကန်နဲ့ယူကရိန်းကတိုက်ခိုက်လာနိုင်ခြေရှိတဲ့သဘောမျိုးတုံ့ပြန်ပြောဆိုထားပါတယ်။ရုရှားဟာအစောဆုံးနောက်နှစ်လောက်မှာယူကရိန်းကိုပတ်ပေါင်းစုံကနေထိုးစစ်ဆင်မှုစီစဉ်နေပြီးတပ်အင်အား 13,500 အထိပါနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေနဲ့ရရှိခဲ့တဲ့ထောက်လိုင်းမှတ်တမ်းတစ်ခုကိုကိုးကားပြီး The Washington Post သတင်းစာကတောက်ကြနေမှာရေးခဲ့ပါတယ်။သူတို့ရခဲ့တဲ့လျှို့ဝှက်အဆင့်အတန်းသတ်မှတ်မှုမရှိတဲ့အမေရိကန်ထောက်လိုင်းမှတ်တမ်းမှာဂျိုဒူးကရယူထားတဲ့တပ်ပုံတွေပါပြီးယူကရိန်းနဲ့နယ်စပ်အနီးနေရာ၄နေရာမှာရုရှားတပ်ဖွဲ့ဝင် 9,000 လောက်ချထားတာကိုတွေ့ရတယ်လို့ The Post သတင်းစာကရေးထားပါတယ်။
အီရန်နျူကလ ియర్ ရေးဆွေးနွေးပွဲကိုဒီတစ်ပတ်ပြန်ဆခဲ့ပေမယ့်အခုတော့ခေတ္တပြန်ရဆိုင်လိုက်ရပြန်ပါပြီ။အီရန်ဘက်ကတိုးတက်မှုမရှိတာကြောင့်အခုလိုဖြစ်သွားခဲ့ရတာလို့အမေရိကန်နဲ့ဥရောပအရာရှိကြီးတွေကအပြစ်တင်ပါတယ်။အီရန်နျူကလ ియర్ ရေးသဘောတူညီချက်ပြန်ရဖို့ဆွေးနွေးနေရမှာဇွန်လတုန်းကရဆိုင်သွားခဲ့ပြီးအခုပတ်တနင်္လာနေ့ပြန်ဆခဲ့တာပါ။ဒါပေမဲ့အခုတော့ဒီဆွေးနွေးပွဲတွေကိုရှေ့ပတ်ထိဆန်းကန်ထားလိုက်ရပြန်ပါပြီ။ပြည်ခဲ့တဲ့ရက်တွေအတွင်းဆွေးနွေးပွဲမှာအရင်ကသဘောတူညီချက်ပြန်ရဖို့အီရန်နဲ့လိုအပ်တဲ့လွတ်ဆောင်မှုတွေပေါ့အလေးနဲ့ရှိပုံမရတာကြောင့်ရပ်ဆိုင်ခဲ့ရတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ဒါအပြင်အရင်ဆုံးဖြတ်ချက်ပြန်ရဖို့လမ်းဆုံးသွားရင်တော့တခြားနည်းကိုရွေးရလိမ့်မယ်လို့လည်းဝန်ကြီးဘလင်ကန်ကသတိပေးပြောခဲ့ပေမဲ့ဘလို့နည်းလမ်းဆိုတာတော့ထည့်မပြောခဲ့ပါဘူး။ဂျာမန်ဆက်ဆက်ပေးနေတဲ့ဥရောပအင်အားကြီးပြည်ထိုင်ပြင်သစ်နဲ့ဂျာမနီကအဆင့်မြင့်ရရှိကြီးတွေကလည်းအီရန်အနေနဲ့အရင်သံတမန်ကြီးတုတ်တက်မှုရခဲ့တာတွေကနေနောက်ပြန်လှည့်သွားပြီလို့မနေ့ကထုတ်ပြန်ချက်ထည့်မချေမနှက်ပြောခဲ့ပါတယ်ခင်ဗျာ။
ဒီဇင်ဘာလ9ရက်နေ့ဆယ်ရက်နေ့တွေမှာသမ္မတဂျိုးဘိုင်ဒန်ကမ္ဘာ့ကထပ်ပြုကျင်းပမယ့် online democracy ထည်သည့်အစည်းအဝေးကိုကမ္ဘာ့ကောင်ဆောင်တွေအရက်ဖက်လူမှုအဖွဲ့တွေနဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေတယောက်ကြောက်ရှိပါတယ်။ဒီအစည်းအဝေးကနေဒီမိုကရေစီသွေးသစ်လောင်းဖို့နဲ့ဒီကနေ့ခေတ်မှာဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့အကြီးအမားဆုံးချိန်ချောက်မှုတွေကိုစုပေါင်းလှုပ်ဆောင်မှုနဲ့ဖြေရှင်းသွားဖို့သဘောတူအစီအစဉ်တစ်ခုကိုချမှတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပြီးအာဖဂန်နစ္စတန်မှာတာလီဘန်အဖွဲ့အာဏာပြန်ယူလိုက်တာအပါအဝင်ကမ္ဘာတဝန်းမှာအာဏာရှင်အစိုးရတွေပုံများလာနေချိန်ဒီမိုကရေစီအားကောင်းခံမအောင်လို့မဲလို့ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသမ္မတဘိုင်ဒန်ကကတိပေးခဲ့တာရဲ့တစ်စီတစ်ပိုင်းအဖြစ်အခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါထိပ်သီးအစည်းအဝေးရဲ့ရည်ရွယ်ချက်တွေကတော့ဒီမိုကရေစီအားကောင်းခံပါစေဖို့အာဏာရှင်ဝါဒရန်ကနေခုခံကာကွယ်ဖို့ အကျင့်ပြချစားမှုတိုက်ဖျက်ဖို့နဲ့လူအခွင့်အရေးကိုအားပေးမြင့်တင်ဖို့လိုဖြစ်တယ်လို့နိုင်ငံရေးဌာနကထုတ်ပြန်ထားပါတယ်။အစည်းအဝေးတက်ဖို့ဖိတ်ထားတဲ့နိုင်ငံတွေထဲမှာ Liberal Democracy နိုင်ငံတွေ၊ Democracy အားနည်းနေတဲ့နိုင်ငံတွေအပြင်အာဏာရှင်စရဲလက္ခဏာမျိုးတွေရှိတဲ့နိုင်ငံအတော်များများတော့မှပါဝင်ပြီးစုစုပေါင်းနိုင်ငံ100ကျော်ကိုဖိတ်ထားပါတယ်။ Freedom House အဖွဲ့ရဲ့ Democracy ညွှန်ကြားအရအစည်းအဝေးတက်ဖို့ဖိတ်ထားတဲ့အထက်မှာ89နိုင်ငံကလွတ်လပ်တဲ့ဒါမှမဟုတ်ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ပြီး32နိုင်ငံကတစ်စိတ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံအဆင့်3နိုင်ငံကလွတ်လပ်မှုမရှိတဲ့အဆင့်သတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ကြပါတယ
်။တရုတ်နဲ့လာအိုစ်နိုင်ငံတို့ဒေတာရင်းပုံမှုချိတ်ဆက်ရေးနှစ်ဖက်ဆွေးနွေးရမှာမြန်မာအရေးနဲ့ပတ်သက်လို့လည်းအမြင်ဖလဲဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။မြန်မာပါဝင်တဲ့အာဆီယံနဲ့မဲခေါင်ဒေတာရင်းချိတ်ဆက်ရေးမှာအရေးပါတဲ့ဒီကွန်မြူနတီနိုင်ငံကြားမြန်မာမျိုးရထားလမ်းဖွင့်မဲ့ကိုပြုလုပ်ခဲ့ရမှာတရုတ်နဲ့လာအိုနိုင်ငံကြီးဝန်ကြီးတွေအွန်လိုင်းအင်တာနက်ကတစ်စင်မိနစ်ကတက်ရောက်ဆွေးနွေးခဲ့ကြတာပါတရုတ်သမ္မတရှီဂျင်ပင်နဲ့လာအိုဝန်ကြီးချုပ်ထွန်လူစီဆူလက်တို့လည်းဒီရထားလမ်းဖွင့်မဲ့ကိုအင်တာနက်ဗီဒီယိုကနေတစ်စင်ကြည့်ရှုအားပေးခဲ့တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကပြောပါတယ်ဒီရထားလမ်းဟာ BRN ခေါ်တရုတ်ပိုလမကြီးစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးတရုတ်ချင်းတွင်နဲ့လာအိုနယ်စပ်ကနေမြို့တော် BRN ချန်ကိုဖောက်လို့ဆက်သွယ်ထားတာပါဖွင့်ပေါ်ရခန္ဓာမှာတော့လာအိုနိုင်ငံကြီးဝန်ကြီးဆေလုံဆေကိုမာစစ်ကတရုတ်ကွန်မြူနတီပါတီရဲ့ကြီးမြတ်တဲ့အောင်မြင်မှုတွေကိုချီးကျူးခဲ့ပါတယ်ဒီရထားလန်ဟာတရုတ်ဘက်မှာတော့မြန်မာနယ်စပ်ယူနန်ပြည်နယ်အထိရောက်ပါတယ်နှစ်ဖက်နိုင်ငံကြားရေးဝန်ကြီးနှုတ်ဆွေးနွေးရမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ခန္ဓာသည်မြင့်တင်မှုအပြင်အာဆီယံနဲ့မဲခေါင်ဒေသတွင်းကိစ္စတွေကိုအလင်းနဲ့ထားဆွေးနွေးခဲ့ကြပြီးမြန်မာအရေးကိုလည်းအဓိကအမြင်ဖလှယ်ခဲ့ကြတာပါတရုတ် BRI စီမံကိန်းကြီးရဲ့နောက်စိတ်ပိုင်းဖြစ်တဲ့မြန်မာနဲ့ရထားလန်ပိုင်းကိုတော့တရုတ်ဘက်ကနယ်စပ်အထိသာဖောက်ထားပါသေးတယ်မြန်မာဘက်အပိုင်းကတော့ပြည်တွင်းမတူညီမှုတွေကြောင့်အစည်းအဝေးတွေတုံ့နှင်းနေပါသေးတယ်တရုတ်မြန်မာအပိုင်းကနေတဆင့်တော့တရုတ်တွေမဟာဗျူဟာမြောက်အရေးပါတဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ရရှိသွားမှာဖြစ်ပြီးပင်လယ်ထွက်ပေါက်မရှိတဲ့ယူနန်အတွက်ကုန်သွယ်မှုပိုကောင်းနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53ညာလိုက်တိုမီတာ25 kHz 11.83ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကစနေညဘက်သတင်းတွေကိုစပီးပြောပြနေပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်လတရနေ့ကနေဒီဇင်ဘာလ4ရက်ဒီကနေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူစုစုပေါင်း1303ယောက်ရှိပြီလို့အဖြစ်အပျက်တွေကိုကြောက်ရွံ့စုဆောင်ပြီးပြုစုမှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း EBB ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုနောက်ဆုံးအတီးပြုမှတ်တမ်းတင်နိုင်တဲ့တည်ဆုံးသူဟာသခိုင်းတိုင်းခင်ဦးမျိုးကဖြစ်ပြီးအရင်ရက်ကတည်ဆုံးခဲ့တာကိုဒီကနေ့မှစီးရင်ထည့်သွင်းနိုင်တာဖြစ်တယ်လို့ EBB ကပြောပါတယ်။ဒီတည်ဆုံးရေအတွက်ဟာ EBB ကအတီးပြုနိုင်တဲ့အရေအတွက်ပဲဖြစ်ပြီးအမှန်တကယ်ရေအတွက်ကပိုများနိုင်တယ်လို့လည်း EBB ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကတော့ ABB ပြောတဲ့အရေးအတွက်ဟာချေကားထားတာဖြစ်ပြီးအမှန်ကအဲ့ဒီလောက်မရှိဘူးလို့ခြေပါထားပါတယ်။အခုချိန်ထိဆိုရင်ဖမ်းဆီးခံရသူပေါင်း9950ယောက်ရှိပြီး354ယောက်ကိုထောင်ဒဏ်တွေချမှတ်ထားတာမှာအဲ့ဒီအထက်ကကလေးငယ်နှစ်ဦးအပါအဝင်36ယောက်ဟာတည်တံချမှတ်ခံထားရတယ်လို့ ABB ကထုတ်ပြန်ပါတယ်။မျက်ကွယ်ပြစ်ဒဏ်ချမှတ်ထားသူ138ယောက်ရှိတာမှာ39ယောက်ကမျက်ကွယ်တည်တံချမှတ်ခံထားရတယ်လို့လည်းပြောပါတယ်။စုစုပေါင်းဆိုရင်တော့တည်တံချမှတ်ခံထားရသူပေါင်း85ယောက်ရှိပါတယ်စစ်ကောင်စီကဖမ်းဆီးတာတွေကိုအပြင်းထန်ဆက်လုပ်နေချိန်မှာပဲအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်သူတွေကလည်းဒေသတချို့မှာဆန္ဒပြတာတွေဆက်ရှိနေတယ်လို့လက်နက်ကင်ခုခံတိုက်ခိုက်တာတွေလည်းမြန်မာနိုင်ငံဒေသတချို့မှာအပြင်းထန်ဆက်ဖြစ်နေပါတယ
်ထိုင်းနိုင်ငံမှာတော့ American Dollar 88သန်းတန်ဖိုးရှိတဲ့စိတ်ကြွစေ Methamphetamine တွေထိုင်ဝမ်ပို့မှာကိုဖမ်းမိခဲ့ပါတယ်ထိုင်းကောက်ခွန်ဌာနအနေနဲ့အခုလိုတန်ဖိုးကြည့်တဲ့ဒေတာခေါ်ရပါစေ698ကီလိုဂရမ်ကိုထိုင်ဝမ်ကိုပို့မဲ့အညိုရောင်ဘုံးတွေထဲမှာစစ်ဆေးတွေ့ရှိခဲ့တယ်လို့ဒီနေ့ထုတ်ပြန်လိုက်တာပါဒီအညိုရောင်ဘုံးတွေထဲမှာအရွယ်မျိုးစုံရှိတဲ့ဆီလီကွန်ပြားတွေကြားဖုံးကွယ်ထည့်ထားတဲ့ဒီမျိုးဆေးတွေတင်ပို့မဲ့အကြောင်းသတင်းရပြီးတိုးမြင့်စစ်ဆေးခဲ့ရကနေအခုလိုတွေ့ရှိခဲ့တာလို့ထိုင်းကောက်ခွန်အရာရှိတွေကဆိုထားပါတယ်ထိုင်းကောက်ခွန်အရာရှိတွေကဒီဘုံးတွေကိုထိုးဖောက်နိုင်တဲ့ X-ray scanner နဲ့စစ်ဆေးခဲ့တာကနေဒီတနေ့ရှိထားတဲ့မွေးရဆေးတွေကိုမနေ့ကပဲတွေ့ရှိခဲ့တာပါလို့ Riders သတင်းဌာနကပြောပါတယ်။ထိုင်းကောက်ခွန်ဌာနညွှန်ကြားမှုချုပ် Petra Anonta Silva ကနောက်ထပ်ခြေခြေပြန့်ပြန့်ပိုစစ်ဆေးမှုတွေကိုလုပ်ဖို့သက်ဆိုင်ရာဌာနတွေနဲ့ပေါင်းပြီးလုပ်နေတယ်လို့ဒီနေ့သတင်းတောက်တွေကပြောခဲ့ပါတယ်
။ Coronavirus Visa မျိုးကွဲသည့် Omicron ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO လုပ်ငန်းလုပ်ဆောင်နေတဲ့ကမ္ဘာ့ဒေသ6ခုစလုံးကနိုင်ငံပေါင်း38နိုင်ငံမှာစစ်ဆေးတွေ့ရှိထားပြီလို့ WHO ကတောက်ကြားနေမှာပြောပါတယ်။ တောင်အာဖရိကမှာမကြာသေးခင်ကတွေ့ခဲ့ရတဲ့လမ်းကြောင်းအရအိုမီကရွန်ဟာပိုးပြီးကူးစက်နှုန်းမြင့်နိုင်ခြေရှိပါတယ်။ဒါပေမဲ့လည်းဒယ်လ်တာကိုဗစ်ဗီဇာမျိုးကွက်ထက်ပိုပြီးတော့ကူးစက်နိုင်သလားဆိုတာဒူလွေးချိုအနေနဲ့အတည်ပြုဖို့ကတော့ရဲ့အတော်လိုမဲလို့ဒူလွေးချိုရဲ့ကိုဗစ် -19 ဆိုင်ရာနှီးပညာပိုင်ဦးစီးမာရီယာဗန်ခါခိုဗ်ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တောင်အာဖရိကနိုင်ငံဂေါက်တန်းပြည်နယ်မှာကိုဗစ်ရောဂါစောင့်ကြည့်ရေးဗိုင်းရပ်စ်ကူးထားသူနဲ့ထိတွေ့မိသူတွေဖြည့်ချေရခံရေးကူးစက်မှုဒါစီရေးနဲ့ကုသရေးပိုင်းတွေမှာအထောက်အကူပြုဖို့အတွက်ကျွမ်းကျင်သူအဖွဲ့အဖွဲ့ကို WHO ကလွှတ်ထားပါတယ်။ Omicron ဗီဇာမျိုးကွက်တစ်ကိုစစ်ဆေးပြရှိတယ်လို့ကြေညာခဲ့အပြီးရှေ့အကြာမှာတောင်အာဖရိကနိုင်ငံဟာ Omicron ကူးစက်သူပိုများလာတာနဲ့အတူကိုဗစ်ကပ်ရောဂါစတုဒ္ဒလန်လိုင်းတန်ခံနေရပြီလို့တောင်အာဖရိကကျန်းမာရေးဝန်ကြီးဂျိုးဘာလာကတောက်ကြနေသတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတော့မီးတောင်ပောက်ကွဲမှုကြီးကြောင့်လူတွေထောင်ပေါင်းချီဒီနေ့ထွက်ပြေးခဲ့ကြရပါတယ်။အင်ဒိုနီးရှားကဆယ်မီရူမီးတောင်ဒီနေ့ညနေပောက်ကွဲတာကြောင့်မီးခိုးလုံးကြီးတွေထွက်ချော်ရီတွေဆင်းလာတာနဲ့အတူပြာမှုန့်တွေအမြင့်ကြီးလွင့်စင်ထွက်ကြလာကအနာဂတ်ဒေသခံတွေဘေးလွတ်ရာအမြန်ထွက်ပြေးခဲ့ကြရပါတယ်။ကယ်ဆယ်ရေးသမားတွေကလည်းချော်ရီတွေရောက်လာတဲ့ရွာတွေကဒေသခံတွေရွှေ့ပြောင်းပြီးအမြန်သွားကူနေချိန်မှာလောလောဆယ်ထိတော့လူထိခိုက်မှုစီးရင်ထွက်မလာသေးဘူးလို့အင်ဒိုနီးရှားသဘာဝဘေးရန်ရဲ့ရှော့ချိုက်အေဂျင်စီကဆိုပါတယ်။ဒီအေဂျင်စီကထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာလည်းအင်ဒိုနီးရှားစံတော်ချိန်ညနေ3:00နာရီမှာပေါက်ခဲ့တဲ့ဒီမီးတောင်ကြောင့်ကလေးငယ်တွေပါဝင်ဒေသခံတွေကြောက်လန့်ကြာထွက်ပြေးနေတာကိုတွေ့ရှိရပါတယ်။မီးတောင်ချော်ရီတွေအနာကရွာတွေကိုစီးလာတာကြောင့်အရှိချာပါကျွန်းရှိလူမချန်ရေဂျင်စီပြည်နယ်ကတရားစီကတော့ပျက်စီးသွားပြီလို့တဘာဝဘေးရန်ရဲ့ရှော့ချိုက်အေဂျင်စီပြောခွင့်ရအဗ်ဒူမူဟာရီကဆိုပါတယ်။ဒါအပြင်အနီးအနားဒေသတချို့မှာလည်းပြမုံတွေဖိုးလွှမ်းသွားပြီးမဲမောင်ကျသွားတယ်ဒီလူမန်ချာဒေသနေရာများစွာမှာယာယီတဲကြီးတွေထိုးပြီးအကူအညီပေးနေလို့မူဟာရီကဆက်ပြောခဲ့ပါတယ်ခင
်ဗျထိုင်တန်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ကံပတ်လတ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပြပြပေးချင်ပါတယ်။ချင်းပြည်နယ်ကံပတ်လတ်မြို့စတင်ကျောင်းမှာမနေ့ကနဲ့ဒီနေ့မနက်စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကံပတ်လတ်မြို့အထက်တန်းကျောင်းမှာစကန်ချထားတဲ့စစ်ကောင်စီတပ်ကို CDF အဖွဲ့ကပစ်ခတ်တာဖြစ်ပြီးတိုက်ပွဲအတွင်းမြို့နယ်တရားရုံးဟာလည်းမီးလောင်သွားတယ်လို့မြို့ခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့ကိုသားတရင်ကိုကိုသားညွန့်ပြောပြပေးပါမယ်
။စစ်ကောင်စီတပ်တွေစခန်းချထားတဲ့ကံပက်လက်မြို့ထက်တန်းကျောင်းမှာချင်းကာကွယ်အဖွဲ့ CDF ကနေပြီးတော့ဒီမနေ့ပစ်ခတ်တိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပြီးတိုက်ပွဲကြောင့်မြို့နယ်တရားရုံးလည်းမီးလောင်ခဲ့တယ်လို့ကံပက်လက်မြို့ကကူပီတာကပြောပါတယ်
။ဒီနေ့မနေ့7နိုင်9နိုင်လောက်မှာသူတို့ဖြစ်တယ်အထက်ကထက်တန်းကျောင်းစခန်းထဲမှာသူတို့ကအထက်ကမှာပဲနေရာယူတာကိုနာယူဝတ်လောက်ပဲဖြစ်တယ်ဒီလို7နာရီလောက်မှာတရားရုံးမီးလောင်တယ်ညနေတရားရုံ
းညနေ3နာရီထိစစ်ကောင်စီဘက်ကပြစ်ခတ်နေမှုကြောင့်စိုးရိမ်စိနေအိမ်မပြိုင်နိုင်ကြသေးဘူးလို့တခြားမြို့ကန်တူကလည်းပြောပါတယ
်စစ်ကောင်စီကပြစ်လိုက်တယ်လို့ကြီးကြောင်အဲ့လိုတရားရုံးမနော်မီးပေါက်တာဝခဲ့လို့ထင်တယ်ကျူးစလဲတနပ်ပန်ရဆက်တိုက်ချနေရတဲ့စစ်ကောင်စီဘက်ကလည်းအလိုင်းမှာပြစ်နေတယ်ဘောနော်ကြည့်ကြည့်တော့လာနေဟာရောကျွန်တော်တို့ဆိုရင်ဒီထဲကနေဟောအင်းကိုပြန်ဖို့လုံးဝမပြန်နိုင်ဘူးဖြစ်နေတော့သူများကြီးမပုန်းခုန်ရတယ်
မနေ့ကမိုးလဲပိုင်းမှာလဲအထက်ကကြောင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို CDF အဖွဲ့ကဝင်ရောက်တက်ခိုက်တာရှိတယ်လို့မြို့ကန်ကိုပီတာကပြောပါတယ်ဒီနေ့ဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းပြစ်ခတ်တက်ခိုက်မှုတွေမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးတော့မနေ့ကပြစ်ခတ်တက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်သား2ဦးကြဆုံး2ဦးဒဏ်ရာရတယ်လို့ CDF ကံပက်လက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ် VOA အနေနဲ့ဒါကိုတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ထိခိုက်ဒဏ်ရာမှုမရှိပါဘူးလို့ညင်းပါတယ်
တက်ခတ်မှုတော့ရှိကောင်းရှိနိုင်တာပေါ့ရှိကောင်းရှိနိုင်တယ်ဆိုတော့အဝေးကနေချောင်းပစ်တာတို့ဘာလို့ရှိနိုင်တာပေါ့ဒဏ်ရာတာပါညာတော့မနေ့ကလည်းမရှိဒီနေ့မနေ့လည်းမရှိပါဘူ
းစီရေးပြိပခါကြောင့်လူကြီး6000ရှိတဲ့ကံပက်လက်မျိုးမှာလူကြီး2000လောက်ပဲကျန်နေပြီးတော့လူ4000ခန့်လောက်ဘေးလွတ်ရာကိုတင်းရှောင်နေရပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းကံပက်လက်ချင်းကာဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ရမှာအစိုးရရဲ့ထူထူအုပ်ချုပ်ရေးယုံနဲ့လူမှုကြီးကြပ်ရေးယုံမီးလောင်ကျွမ်းခဲ့ပါတယ်ကံပက်လက်မြို့မှာချင်းကာကွယ်အဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားမေလလေကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေခဲ့တယ်လို့တိုက်ပွဲအချိန်က30ကျော်ဖြစ်ခဲ့ပြီးပါပြီ။ဒီလိုတိုက်ပွဲတွေကြောင့်မြို့ခံပြည်သူ600ကျော်ဟာခါရိုင်းဒုက္ခသည်စခန်း၊အောင်ရင်းဒုက္ခသည်စခန်းနဲ့မကွေးတိုင်းစောမြို့နယ်တွေမှာတင်းရှောင်နေရပါတယ်။ဒါ့အပြင်မကွေးတိုင်းစောနယ်စပ်မှာလည်းတင်းရှောင်နေကြရတယ်လို့စောနယ်စပ်ရောက်စစ်ဆောင်ကော်မတီဝင်တူကပြောပါတယ်။
ခေါင်းနယ်မှာက400-500လောက်ရှိနေတယ်နော်။ 你要开放不正常嘛？咱本来没有报告，没有报告就他留的多。俺都现在时间嘞，还差你把你对嘞。俺你朝内啊，要打的也对嘞。
前边那马思路线，明德、干北嘞、哈卡、坦德兰、麦杜比、帕兰、萨雷牛那个，其他讲高位跌破人呢，是公司跌破人家，跌破人家便宜了吧？你妈现在个，人家阿那个等于给别人闹掰，但人家龙等于咱呢，感觉是那边户的 PK 嘛？啊，江边天天看阿嘞闹多，第四公司跌的股。迪达干女个三千多万美元，实在速度撇爆你话嘞，怎么样？
古达尼用表表比个嘞，钱币呢？干巴兰女个在外头人撇爆嘞，阿库特卡罗尼玛那样东王个六块钱女个电视比你嘞，多等时间个拿些亚马撇爆嘞。迪达巴马尔讲你一月六个月加去三年嘞 ，online 两个啥讲？两个啥跟一讲电视比马撇爆嘞？第三天我让 friend 亚尼玛玩到大瑞休息电视塔巴嘞。မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဖတ်ဆန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်ကျောင်းနေကြာမြင့်စွာပိတ်ထားတဲ့အချိန်မှာနိုင်ငံတဝမ်းကကလေးငယ်တွေနဲ့လူငယ်တွေဟာ online လောင်းကစားဂိမ်းကိုဆွေးနေကြပါတယ်ဒီဆောင်မကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Way West ကဆက်လက်တင်ဆက်ပေးသွားမှာပါ
စာသင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက်အခုတော့ဖုန်းတစ်လုံးနဲ့အချိန်ပြည့်အလုပ်ရှုပ်နေပါတယ်။မြေမြို့မှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ငယ်ဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေတ်စီကျောင်းအရအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ဆလော့ဂိမ်းရှမ်းကိုမီအပါဝင်ငွေကြေးနဲ့လောင်းအစားလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
live မှာ video တစ်ဖိုက်ကြည့်ရတယ်အဲကြောင်ညာဝဲခါက
ြ live မှာ video တစ်ဖိုက်ကြည့်လိုက်တာနဲ့ကြောင်ညာဝဲခါကြရင်အဲ့ဒါငါးပိတ်ကိဆော့ဖို့ကြောင်ညာထိုးနေတာကိုတငယ်ချင်းတွေထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်။ကျွန်တော်တငယ်ချင်းရဲ့အတီးထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ်
မောင်ငယ်လူပဲကြောင်းဖွင့်ချိန်ကအတန်းဖော်တငယ်ချင်း6ဦးလဲလောင်းကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်အသက်10နှစ်ရှိငါးရန်ကျောင်းသားမောင်သူရဆိုကတော့
ကိုလာကြည့်ပြီနဲ့ကြားက
ကိုရင်းဆော့နေတာကြည့်ပြီးဆော့တက်သွားတာတက်သွားတော့ပေးဆော့တာအခုထိဒီဖုန်းနဲ့ဆော့နေတော့မယ်
ကိုဘေးကပ်ပြီးကြောင်းစာသင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကonline စာသင်ကျောင်းတွေကိုပိုင်ဆရာဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူတန်းစားလက်လုံလက်စားမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှူဆောင်နေရတာမရှိပါဘူးတချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်းကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့ဤပညာအသုံးပြုကစားရတဲ့လောင်းကစားဂိမ်းတွေစီရောက်သွားကြပါတယ်နိုဝင်ဘာလတရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြားမသွားကြပါဘူး။ရလက်အနေနဲ့ကတော့မောင်ငယ်အပါအဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟင်းထက်က
ကိုဗစ်နဲ့အတူခုစဉ်ကျွန်တော်တို့ဆီအနာဂိမ်းမှုဖြစ်တယ်ပေါ့ဆိုတော့ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ10ရွယ်ဆို15 16တက္ကသိုလ်စတဲ့ကစား16 18ရွယ်တွေပေါ့လေအများစုပေါ့ဆိုတော့ဒီရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွေတွေစုံရှုံနေအထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွေတွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်အဲသူတို့ဒီလောလောဆယ်သင်ယူမှုကိုခွေလန်းနေသူတို့စုံရှုံကြတယ်ပေါ့
မြင်းမြို့မှာအရင်ကမရှိခဲ့တဲ့ online လောင်းကစားဂိမ်းကုစလေဆိုင်တွေဟာဖေဖော်ဝါရီလဆရာနာတင်ပြီးတဲ့နောက်အစီအစီပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရပ်ကွက်လမ်းတွေပါမကြမ်းဆိုင်ပုတ်တင်ပြီးပေါ်ပေါ်တင်တင်လှုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအ ਨੇ စုံငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အ ਨੇ စုံငွေကျပ်50ရှိုံနဲ့ဆော့လို့ရပါတယ်အခုတော့ online သုံးပြီးလာကစားလုပ်လို့ရတဲ့ဂိမ်းတွေကျယ်ပြန့်လာကြောင်း ကျောင်းနေရွယ်လူငယ်လူရွယ်တွေဒါမကဝင်းစာရေးအတွက်အသက်မူဝမ်းကြောင်းလုပ်နေတဲ့လူငယ်တွေလည်းအွန်လိုင်းဂိမ်းနော်ထဲမှာနင်းမြုပ်နေကြပါတယ်ဒီထဲမှာကောင်းရရောင်းအလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းအပါဝင်ဖြစ်ပါတယ
်တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတော့တယောက်စီကနေစဟာကဘာပြောရင်ကစားဖြစ်သွားတာပေါ့ဟိုကဲမလို့မြတ်ကစားနေတာကြည့်ပြီးတော့ကွာကိုလည်းကစားချင်စိတ်ပေါက်သွားတာပေါ့သူနိုင်နေတာကြည့်တော့ကိုလည်းနေစားကြည့်ဦးမယ်ဆိုတော့ပုံရံပုံနဲ့လောက်လိုက်တာပါ
အွန်လိုင်းပေါ်ကအလောင်းစားလုတ်တဲ့ငွေပမာဏကလည်းကြက်တောင်းကနန်းကနေ300ချီအထိအနိုင်ရှုံရှိပါတယ်။အွန်လိုင်းလောင်းကစားနီးခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
စပယ်ရကလာခင်းနေဆိုတော့စပယ်ရဟာတောင်းကလေးရတော့ဂိတ်ကိုစစမြဲမြဲတော့ဆောင်းကြတော့အခုတို့တတ်သမီးလာမှာအခုတဂိတ်ကိုဆောင်းကြတာ
။ကြောက်ပိတဲ့ကံကလည်းဖြစ်နေတော့ဂိတ်ကိုစစမြဲမြဲဆွန့်နေကြတာပေါ့။တို့တော်မီးတွေတောင်ဒီဂဲကိုဆွနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီဂဲကိုအဓိကအာယုရှိနေတယ်ကျောင်းဆောင်တွေတောင်မှပြောရမယ်ဆိုရင်အာယုဆိုင်မှုအနေရာပေါ့ဒီအနေထားနဲ့ဆိုရင်အခုကျောင်းတက်တောင်မှဒီဂဲကိုမဆွလို့ပဲဆက်လို့နေမယ်ဆိုရင်ပြန်ရေးကိုနှောက်ရှက်ဖြစ်နေတယ
်ဒီလောင်းကစားနီးကမြို့ပြလူတို့လူတန်းစားတွေအပြင်ကြီးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြိတ်ခရိုင်ထဲမှာရှိတဲ့တပုတ်ကြီးရွာအုပ်စုပရေတောင်ကြီးရွာကအသက်23နှစ်ရှိတဲ့ကိုရန်အေးလေအွန်လိုင်းလောင်းကစားဂိမ်းဆွဲဆွဲလန်းလန်းကစားခဲ့သူတယောက်ပါသူအပါဝင်ပရေတောင်ရွာကလူငယ်တွေဟာအွန်လိုင်းဂိမ်းကြောင့်ငွေကြီးဆုံးရှုံးတာတွေရှိနေတယ်လို့အလို့အကင်တွေမှာပြက်နေရတယ်လို့ဆိုပါတယ်ကိုရန်အေးက
ဟောသားဒီနိုင်ကိုတော့ပုတ်ပါတော့ပုတ်တာတည်းလေတော့ပုတ်တာမောတတ်လာပြကစောတော့ငါနဘလာဆိုကျဲ
အခုဂိမ်းတွေကမနိုင်တော့ဘူးရှုံးတာများတယ်သိုးလေးသောင်းနိုင်လဲပြန်ရှုံးတာပဲသသိခွဲအထိနိုင်ဘူးတယ်ပြန်ရှုံးတာပဲကျော်မဆူလူငယ်တော်တော်များများဆောင်နေကြတာပိန့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပေါင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟိန်ထက်ကဆိုပါတယ
်ဒီနံပါတ်၁အနေနဲ့ကတော့ဒီလူငယ်တွေကြားထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတိ Facebook လိုဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တယောက်မှုရှိတယ်ပေါ့အဲ့တော့နံပါတ်၁ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိမယ်အထူးသဖြင့်ကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေကနေတစ်စိအခုနပြောတဲ့ဒီ online လောင်းကစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းပြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုတဲ့သူရဲ့ဒီအကျိုးစီးပွားအတွက်ပဲရည်ရွယ်တဲ့ဒီဟိုပါလေဒီကြီးညာမျိုးတွေကိုကျွန်တော်တို့နံပါတ်၁အရင်ဟိုတိုက်ဖျက်ဖို့လိုအပ်တယ်လို့ယူဆတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင် online လောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တာနိုင်ခြင်းမရှိတာကြောင့် online လောင်းကစားဂိမ်းတွေဟာပြည်သူတွေကြားထဲတစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်တဲ့အတွက်ဂိမ်းကြင်ညာနေသူတွေအနေနဲ့ကောင်းတာတွေကမရေးပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြင်ညာတင့်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလိုအွန်လိုင်းဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းဖွင့်ရက်တွေမှာကစားဖို့တားမြစ်ထားပါတယ်။မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟောင်းကိုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့အွန်လိုင်းလောင်းကစားဂိမ်းကစားသူတွေရော့နေလာအောင်အသိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကဟိုဒီဟိုနိုင်ငံရေးရာဟိုခဏချင်းမှာတော့အားလုံးအသိတဲ့အတိုင်းပဲအခုဆောင်မှုဆိုတဲ့ဟာမျိုးကြတော့ဟိုအခက်အခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောင်းကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့အထူးသဖြင့်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါချီချီရောက်ရောက်ဟိုဒီ champion online campaign ပုံစံမျိုးတွေကျွန်တော်တို့လုပ်နိုင်တော့ဒီတက်ရောက်မှုကတော့အင်တာမကျွန်တော်တို့ရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒေါ်အတန်အဖွဲ့သားတွေကမျှော်လင့်ပါတယ် ဒိုးတန်တန်လွင့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီးဖောင်ဒေးရှင်းဟီရွန်ဒဲကတင်ဆက်တာဖြစ်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတို့သားတွေတင်ဆက်ပေးခဲ့တဲ့ဒိုအတန်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါရဲ့။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ line to meter 19 kHz 15953ည line to meter 25 kHz 11803ည line to meter 32 kHz 9335 line lab meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။နိုင်ငံတော်လျှို့ဝှက်အပ်ဥပဒေကိုနိုင်ငံတကာကလက်နက်ကိုင်အဖွဲ့တပ်ဖွဲ့တွေနဲ့အစိုးရတွေကအသုံးပြုလေးရှိကြပါတယ်။မြန်မာစစ်ကောင်စီကလည်းဒီဥပဒေကိုအသုံးပြုပြီးဩစတြေးလျနိုင်ငံမက်ဂွာရီတက္ကသိုလ်ကပေါင်ပေါက်ခရှောင်းတန်းတွေကိုဆွဲဆိုထားပါတယ်။ဒီဥပဒေရဲ့သဘောတဘာဝကဘာပါလဲ။မြန်မာနိုင်ငံမှာအသုံးပြုနေတာစီလျော်အက်ဆက်ပါရဲ့လား။ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအမျိုးသားညီညွတ်ရေးအစိုးရတရားရေးဝင်ကြီးဦးသိန်းဦးနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်။
အိန္ဒိယမှာလည်းအခုထိအသုံးပြုနေကြပါတယ်။မြန်မာနိုင်ငံမှာလည်းအခုထိအသုံးပြုနေသေးပါပဲ။ဩစတြေးလျနိုင်ငံမက်ကွာရီယူနီဗာစီတီရဲ့စီးပွားရေးပေါ်မောက်ခဖြစ်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးမူဝါဒဆိုင်ရာအကြံပေးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ပေါ်မောက်ခမစ္စတာရှွန်တာနဲ့ဆွဲဆိုရတဲ့အမှုမှာလည်းဒီဥပဒေကိုအသုံးပြုထားတာကျွန်တော်တို့တွေ့ရပါတယ်။နိုင်ငံတော်တော်များများမှာလည်းနိုင်ငံတော်ရှုဝဲအုပ်တွေပြရှိကြပါလေ။ဥပမာတစ်ခုပြောရလို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာ World Trade Center နဲ့ဒီ Pentagon ကိုလေယာဉ်နဲ့တိုက်ခိုက်ပြီးတဲ့နောက်ပိုင်းမှာ Muslim အတိုက်အဝင်းကိုကျွန်တော် FBI ကစုံစမ်းထောက်လှမ်းတာတွေလုပ်ခဲ့ပါလေ။အဲ့ဒီလိုဆောင်ရွက်တာဟာစုံစမ်းထောက်လှမ်းတဲ့အဆင့်ကိုကျော်လွန်ပြီးတော့ Muslim တွေကိုဒုတိယနိုင်ငံသားအနေနဲ့ဆက်ဆံပြုမှုတာဖြစ်တယ်ဆိုပြီးတော့ကယ်လီဖိုးနီးယားပြည်နယ်ကမွတ်စလင်တော်ကနေမှကျွန်တော်တို့ FBI ကိုတရားစွဲတဲ့အမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအမှုတွေမှာတော့ FBI ကနေမှကျွန်တော်တို့ကနိုင်ငံတော်ရှုဝဲအုပ်တွေရအချက်လက်တွေကိုပြောဆိုနိုင်မှုဆိုပြီးညှင်းဆို့ခဲ့ကြတာရှိပါတယ်။အခုနောက်ဆုံးလွန်ခဲ့တဲ့နှစ်ပတ်လောက်မှာတရားတော်တော်ကိုဒီအမှုကရောက်ရှိသွားခဲ့ပါပြီ။ဆိုလိုချင်တာကတော့စစ်တပ်နဲ့ထောင်လိုင်းရဲ့အဖွဲ့တွေကဒီဥပဒေကိုသုံးတက်ကြတဲ့သဘောကိုပြောချင်တာ။ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးဦးသိန်းဦးကိုကျွန်တော်အခုလိုစပြီးတော့မေးကြည့်ပါတယ်။ဒါဦးသိန်းခင်ဗျာဒီဥပဒေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာနော်ဒီရန်သူအတွက်နော်နိုင်ငံတော်ကိုထိခိုက်လို့တဲ့ရည်ရွယ်ချက်နော်လူကြုံရေးဆိုင်ရာအချက်လက်ရှုဝဲထောင်လန်းတည်င်းအစရှိတဲ့အသုံးလုံးတွေကိုအသုံးလုံးသွားတာကိုကျွန်တော်တွေ့ရပါတယ်။ရန်သူဆိုတာနိုင်ငံတော်ရဲ့ရန်သူလို့ဆိုလိုတာလို့ကျွန်တော်ဒီလိုပဲနားလဲပါတယ်ဆရာ ဒါပေမဲ့ကျွန်တော်တို့ writer သတင်းတော့နေ့ကိုဆွဲတဲ့အခါမှာလည်းဒီဥပဒေကိုအသုံးပြုခဲ့တယ်အဲ့ဒီအထိပ္ပယ်ရဆိုလို့ရှိရင်လည်း writer သတင်းတော်ဟာနိုင်ငံတော်ရဲ့ရန်သူလို့ချက်ပဲပေါ့နော်အခုကျွန်တော်တို့ဒီမကွာရီတက်လိုကနေမှဒါပမောက်ခောက်တရားဆွဲတဲ့ဆိုလို့ရှိလေဒီလိုကရန်သူလို့သဘောမျိုးဖြစ်နေပါတယ်ဒါတော့ဒါနဲ့ပတ်သက်ပြီးဒီဥပဒေနဲ့ရဲ့သဘောဆရာနားလည်ချက်ကိုပထမဦးဆုံးရှင်းပြပေးပါဆရာ
အဓိကချက်ကတော့ကျွန်တော်တို့ဒီတနင်္ဂနွေတနင်္ဂနွေဆစ်ဖြစ်တဲ့အခါမှာသူ့နိုင်ငံကိုယ်နိုင်ငံထောက်လန်းရေးတွေဝင်လောက်ကြပါတယ်အချက်လက်တွေလိုချင်ကြတယ်ဘာလို့စီးရေးချက်လက်ကအရေးကြီးတာ哦အဲ့ဒီစီးရေးချက်လက်တွေပြလို့ရှိရင်ခေဝက်ချက်တွေတော့ဆက်သွယ်ချက်တွေဒါတွေကိုရလို့ရှိရင်စီးရေးအရာဒါစီးရတာဖြစ်ပါတယ်ဒါကြောင့်မလို့ဒီလိုလုပ်တဲ့ဟာတွေကိုလုပ်လို့မရအောင်အဓိကကတော့နိုင်ငံတော်ခေဝက်ချက်ဥပဒေကိုထုတ်ကြရတာဖြစ်ပါတယ်ဒါကဒီခေဝက်ချက်ရဲ့အဓိကအချက်ကအဲ့ဒါ
အရင်စစ်ဆိုးရလက်ထက်သုံးပါပေါ့ဆိုလို့ရှိရင်လည်းကျွန်တော်တို့စာနယ်ဇင်းတွေမှာအစိုးရအစအုပ်တွေကိုကြိုက်တာဟိုကဒါတပ်ပုံတွေပါလေဖော်ပြမှွင့်မရခဲ့ပါဘူးကျွန်တော်တို့ဒါကနိုင်ငံတော်ရွှေအဲ့ဥပဒေနဲ့ညှိတယ်ဆိုပြီးဒီဥပဒေကိုအသုံးပြုတာတွေကအဲ့ဒီလောက်ထိကျွန်တော်တို့ဖြစ်လာတာကိုတွေ့ရပါတယ်အဲ့တော့နိုင်ငံတနိုင်ငံရဲ့ဥပဒေရေးဆွဲထွားပုံကတနိုင်ငံနဲ့တနိုင်ငံမတူကြဘူးဆိုတော့ကျွန်တော်နားလည်ပါတယ်အခြားနိုင်ငံကအထူးဖြင့်ဒါအိန္ဒိယရဲ့ဥပဒေကိုယူအခြေခံပြီးယူထားတာဆိုတော့အိန္ဒိယပေါ့နော်ဆိုတော့သူတို့စစ်တပ်နဲ့အာဏာပိုင်တွေကြားမှာဒီဥပဒေကိုနားလည်တဲ့သဘောပေါက်ပုံမြန်မာစစ်တပ်နဲ့မြန်မာအာဏာပိုင်တွေနဲ့ဘာများဆက်ကွာပါလဲဆရာ
ဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေနဲ့အာဏာရှင်စနစ်ကိုကျင့်သုံးတဲ့နိုင်ငံတွေရဲ့ကွာခြားမှုလို့ပဲကျွန်တော်ပြောချင်ပါတယ်အာဏာရှင်စနစ်ဖြစ်တဲ့အတွက်ကြောင့်အာဏာရှင်ဟာသူ့ရဲ့ကျွန်တော်အာဏာတည်မြဲရေးအတွက်ကိုအဓိကကျွန်တော်တို့လုတ်တဲ့ဟာတွေပေါ့သူအနာလက်သွားမဲ့ကိစ္စမျိုးတွေကိုအပြင်ကိုရောက်သွားမဲ့ဟာကိုသူကနိုင်ငံတော်နဲ့တိုင်ပေါက်တာပေါ့ဗျာနိုင်ငံတော်ရဲ့အာဏာကိုသူတုံးနေရတယ်ဟောအဲကြောင့်မလို့သူကြာရှုံးချင်းသည်နိုင်ငံတော်ကြာရှုံးချင်းဆိုတဲ့ကျွန်တော်တို့ကောက်ချက်ကိုစွဲပြီးတဲ့ခါကျတော့သူရဲ့လောက်ရတဲ့ကိုဒီဥပဒေနဲ့ကာကွယ်တာပေါ့ဒီမိုကရေစီနိုင်ငံတွေကတော့ရွေးကောက်ပွဲနဲ့သွားတာလေရွေးကောက်ပွဲနဲ့သွားတဲ့အတွက်ကြောင့်မလို့သူတို့နိုင်ငံရှုံးချင်းကလူလူရဲ့ကျွန်တော်ဒီရွေးကောက်ပွဲတရားမျှတတဲ့ရွေးကောက်ပွဲပေါ်မှာမဲပေးတာနဲ့ပဲဆုံးဖြတ်တာဒါကြောင့်မို့သူတို့ဒီအဲ့ဒီအတွက်ကိုသူတို့ကာကွယ်ရတဲ့အကြောင်းမရှိလူလူကိုစီးရွားမဲ့အနေထားပဲရှိတယ်။ဒါကြောင့်မို့လို့အိန္ဒိယနိုင်ငံဟာဒီမိုကရေစီစနစ်ကိုကျွန်တော်အမြင့်တွယ်အောင်ကျင့်သုံးတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့သူ့နိုင်ငံမှာလည်းပဲတကယ်ကိုကျွန်တော်တန်းကြီးရဲ့ခြေဝဲချက်တွေကိုပဲသူကတကယ်ခြေဝဲချက်လိုပဲသတ်မှတ်ပြီးတော့မြန်မာနိုင်ငံမှာတော့သူတို့အာဏာကိုထိခိုက်မဲ့ကိစ္စလုပ်ရမှန်တယ်မရဘူးခြေဝဲချက်ဆိုတဲ့ဒီဟာနဲ့ကျွန်တော်တို့ကောက်ချက်ဆွဲပြီးတော့ပြေးတာတွေဖြစ်တာပေါ့ဒီဥပဒေကမြန်မာနိုင်ငံသားတွေအင်မတန်မှာပဲကြောက်စရာကောင်းတဲ့ကျွန်တော်ဥပဒေဖြစ်နေတယ်မတရားတဲ့ဥပဒေဖြစ်နေတယ်ဆိုတာတွေ့ရမှာဖြစ်ပါတယ
်။ဟုတ်ပါတယ်။ Internet မှာဒီဥပဒေကြောင့်ရေးကြတာတွေကိုကြည့်လိုက်တာနဲ့ထိတ်ဆုံးစာကြောင်းမှာပါလဲဆိုဆရာခုနကပြောသွားခဲ့တယ်ပေါ့နော်ကျွန်တော်တို့နိုင်ငံသားထောက်လန်းရေးတနည်းပြောလို့ရှိရင်အရစကားနဲ့ပြောရင်ဒါ spy motor တဲ့ဥပဒေတို့ဒီလိုရေးထားတာကိုလည်းကျွန်တော်တို့သွားတွေ့ရပါတယ်ဒါခုနလည်းဆရာပြောခဲ့ပြီးပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့အဲ့ဒီဥပဒေကိုကျွန်တော်အုပ်ချုပ်ရေးယုံတိုင်းလို့တို့မှာကျွန်တော်တို့သွားပြီးတော့ချိန်ထားတာဒီကိုသွားပြည့်ရတယ်။နောက်ပြီးတချို့ယုံတွေမှာလည်းဒါကိုချိန်ထားတာကိုသွားပြည့်ရတယ်။အဲ့တော့ဥပဒေသမားတောင်းကနေပြောရင်အဲ့ဒီလိုချိန်ထားတာတွေအဲ့ဒီလိုဥပဒေတွေကိုအသုံးပြုနေတာဒီကအဆက်ရက်လားဒါတွေကိုဘယ်လိုဥပဒေကြောင်းရအောင်ဘယ်လိုနည်းနဲ့တားမြင်နိုင်လဲ
။ဒီသူရဲ့အာဏာတည်မြဲရေးအတွက်ကိုကျွန်တော်ကြားခံပေးတဲ့အနေနဲ့သုံးတာဒီမိုကရေစီနိုင်ငံတွေကဥပဒေဆိုတာကဒီလူရဲ့ society ပို့တိုးတက်သွားဖို့အတွက်ဘယ်ဟာတွေကောင်းတယ်ဘယ်ဟာတွေဆိုးတယ်ဆိုပြီးတော့ပြည့်ညတ်ချက်တွေနဲ့ပေါ့နော်ဒီ community ရဲ့ value တွေကိုထိန်းနိုင်ဖို့အတွက်လုပ်တဲ့ဥပဒေဒါကြောင့်မို့လို့ဒီဥပဒေနှစ်ခုရဲ့အဓိကချက်ကကျွန်တော်တို့ implement ကွာခြားပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်အင်္ဂလိပ်လိုပြောမယ်ဆိုရင် rule of law နဲ့ကျွန်တော်တို့ law and order နဲ့ကွာပါတယ် rule of law ဆိုတာကတကယ်ကိုကျွန်တော်တရားဥပဒေ just law လို့ခေါ်တဲ့တရားမျှတတဲ့ဥပဒေတွေလွှမ်းမိုးဖို့ဖြစ်ပါတယ် law and order ဆိုတာကတော့နိုင်ငံတော်ကထုတ်တဲ့ဥပဒေမှန်တယ်မဟုတ်နိုင်ငံတော်ဖို့ဆိုတဲ့တရားဥပဒေစုံမှုကြီးဖြစ်ပါတယ်ဥပဒေရဲ့ဒီကွာခြားချက်နှစ်ခုကအဲ့ဒါဖြစ်ပါတယ်အဲ့တော့တရားဥပဒေစုံမှုကြီးဆိုတာတရားသောဥပဒေများစုံမှုကြီးမှာတရားဥပဒေစုံမှုကြီးဖြစ်တာပါဒီ law and order ကတော့တရားဥပဒေစုံမှုကြီးလို့မြန်မာနိုင်ငံမှာပြန်ထားပါတယ်2008ရဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲကျွန်တော်တို့အရင်တုန်းကတထားထားရဲ့တော့တရားဥပဒေစုံမှုကြီးလို့မြန်မာတို့ပြောတဲ့ဟာကိုအင်းလို့ပြန်ထားတာ law and order ပဲပြောထားပါတယ်တော့တနည်းအားဖြင့်ပြောမယ်ဆိုရင်နိုင်ငံတော်ကထုတ်သမျှဥပဒေကိုလိုက်နာရမယ်ဒါတရားဥပဒေစုံမှုရေးဆိုတဲ့အသေးပဲဖြစ်ပါတယ်အဲ့ trade out ဆိုတာတိရေရလာတာဟုတ်တိရေရစစ်တပ်ကခံတာဖြစ်တာဟုတ်ဒါကြောင့်မို့လို့ဘယ်လောက်ထိတောင်စိုးသွားလဲဆိုလို့ရှိရင်စစ်တပ်ရဲ့အတုံးစိတ်ကိုတောင်မှတွတ်တော်ထဲမှာတောင်မေးခွင့်မရှိဘူးဟိုပြတ်ထန်းထားတာဒါကဘာဖြစ်လဲဆိုတော့တေချာပေါ့စစ်တပ်ကိုကာဝယ်ဖို့အတွက်ကိုဒီဥပဒေကိုနိုင်ငံတော်နဲ့စစ်တပ်ကိုတွဲယူတာတွဲပြီးတော့ကျွန်တော်ဆွဲယူပြီးတော့တုံးလိုက်တဲ့ဟာမျိုးဖြစ်တယ်ငါဆရာမေးခွန်းကိုပြောမယ်ဆိုလို့ရှိရင်နော်ဆရာနာရှင်ပြမိုးရေးကိုအဓိကစက္ကန့်ပြီးတော့ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီထွေးအုပ်ရုံးနေမှာဒီဟာတွေကိုချိန်ဆွဲထားပြီးတဲ့အခါကျတော့တွေ့တယ်မို့လားငါတို့ဒီအောက်ကနေလှုပ်လှုပ်တယ်ဆိုတာကိုဒူးဒူးကိုချိန်ချောက်တဲ့အသိပေးနေတယ်လို့ကျွန်တော်အဲ့လိုနားလဲပါဟု
တ်ရတယ်ဟုတ်ကဲ့ခင်ဗျအိန္ဒိယနိုင်ငံကြီးသွားကြည့်လိုက်လို့ရှိရင်ဤသူလူတို့ရဲ့တရင်ရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားတာတွေ့ရတယ်ဒါပြည်သူလူတို့ရဲ့တရင်ရယူပိုင်ခွင့်ဆိုတာကလည်းအခြေခံလူခွင့်ရေးနိုင်ငံသားတွေရဲ့အခြေခံခွင့်ရေးတစ်ခုဖြစ်တယ်အိန္ဒိယတရားလွတ်တော်ဆုံးဖြတ်ချက်တချို့မှာဆိုလို့ရှိရင်တရင်တွေမှာကျွန်တော်တို့တွေ့ရတာဆိုလို့ရှိရင်တရင်ရယူပိုင်ခွင့်ဥပဒေကနိုင်ငံတော်ရှုဝဲချက်ဥပဒေကိုလွှမ်းမိုးတယ်ဆိုတဲ့ဆုံးဖြတ်ချက်တွေတောင်ကျွန်တော်တို့သွားပြီးတွေ့တာဒါခေတ်ကပြောင်းလဲလာခဲ့တာပေါ့နော်ဆိုတော့အထူးသဖြင့်ဒီတရင်သမားတွေနဲ့ပတ်သက်တဲ့ပညာရှင်တွေနဲ့ပတ်သက်တဲ့ကိစ္စတွေမှာဒီချက်ကိုသွားပြီးတွေ့ရပါတယ်နော်အဲ့တော့ဒီဥပဒေဟာဒီမိုကရေစီနဲ့ပြည်သူလူထုရဲ့အခြေခံရပိုင်ခွင့်ဘလို့ပဲပုံစကျင်နေတယ်ဘလို့အနေပြုနေတယ
်ဒီဒီမိုကရေစီနိုင်ငံတွေမှာကျွန်တော်တို့အခုနောက်ပိုင်းမှာကျွန်တော်ဘာတွေလုပ်လာလဲဆို information act တွေကိုပြဋ္ဌာန်းထားတာပြဋ္ဌာန်းလိုက်ကြပါတယ်အဲ့ဒါကတော့ဘာလဲဆိုကြတော့ကျွန်တော်တို့ဒီတင်းကိုလွတ်လွတ်လပ်လပ်ရယူပိုင်ခွင့်ပေါ့အဲ့ဒီမှာမှတစ်ခါထပ်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ဟာဥပမာကိုယ်ကိုဖမ်းဆီးသွားတယ်ဆိုလို့ရှိရင်ဒီဘာနဲ့ဖမ်းကလေးဆိုတာကိုမေးပိုင်ခွင့်ရှိဒါကအခြေခံချက်ပဲဒီတော့လောက်ဖမ်းနေနိုင်ဖမ်းလို့မရဘူးဘယ်ဥပဒေနဲ့ဖမ်းလို့ဘယ်ဥပဒေကိုချိုးဖောက်လို့ဖမ်းလဲဆိုတာပြောဖို့ပြောရတယ်ပြီးလို့ရှိရင်အဲ့ဒီဥပဒေကဘယ်လောက်ထိအကျိုးတရားမှုရှိတယ်ဘယ်လောက်ထိပြည်ထောင်ချနိုင်တယ်လဲဆိုတာလည်းပြောဖို့ပြောရတယ်ဘာလို့လဲဆိုတဲ့အခါကျတော့ခုနကငါတို့လှုပ်စင်တာလှုပ်ပြီးတော့နိုင်ငံတော်ဆွဲဝေါ်ရတာကိုသုံးပြီးတော့လှုပ်စင်တာလှုပ်လို့မရအောင်ဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီတရင်လွတ်လပ်ခွင့်ပေါ့တရင်နဲ့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဥပဒေဟာနိုင်ငံတိုင်းမှာပြဋ္ဌာန်းလာကြတာဒီဒိတ်ပဲပါပဲဘာလို့လဲဆိုတော့လူတူချင်းစီရဲ့အခွင့်အရေးတွေတော့လူအုပ်စုတော့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကအစိုးရကတက်ချင်တဲ့ပုံမှန်တက်ပြီးတော့အရေးယူလို့မရအောင်လို့လုပ်ထားတာဖြစ်ပါတယ်။ဒါမြန်မာနိုင်ငံမှာလည်းပဲကျွန်တော်ဒီဥပဒေကိုလုပ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့လို့လည်းပဲဖွဲ့စည်းပုံစံဥပဒေအရကိုကစစ်တပ်ကအသာရယူထားပြီးတဲ့အခါကျတော့ဒီနိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့လည်းပဲစစ်တပ်ကိုအကာအကွယ်ပေးနေတာပေါ့။ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီလုပ်တဲ့ဒါပေမဲ့လည်းပဲကျွန်တော်ဖြည်းဖြည်းရောက်တော့အတုံးမပြုတ်န
ဲ့ပါတီမန်ကိုပါတီမန်ကိုကျွန်တော်တို့မတင်နိုင်ခဲ့သေးဘူးပေါ့
။ဟုတ်တယ်ဟုတ်တယ်အဲ့ဒီအတွက်ကိုဆွေးနွေးနေတော့ပဲရှိသေးတယ
်ဘလို့သတင်းချက်လက်ကဒါလုံခြုံရေးဆိုင်ရာသတင်းချက်လက်ဖြစ်တယ်ဒါတိကျတဲ့ဖွင့်ဆိုချက်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံပြန်ကြည့်လိုက်လို့ရှိရင်အစိုးရဆက်ဆက်ဟာခင်းနဲ့အညီဒါမပြောင်းလဲခဲ့နိုင်ဘူးလို့ပြောလို့ရမယ်ထင်ပါတယ်နော်ဘယ်သတင်းချက်လက်ကပြည်သူသိပိုင်ခွင့်ရှိပြီးဘယ်သတင်းချက်လက်ကဒါနိုင်ငံတော်ကကာလကန့်သတ်ချက်နဲ့နော်ထိန်းသိမ်းထားလို့ရတယ်ဆိုတော့ဒါမူဝါဒပေါ့အဲ့ဒါလည်းခင်းတဲ့အောင်ဝင်တဲ့မူဝါဒပေါ်ရှိရလားလို့မင်းကထုတ်ဆရာရှိပါတယ်ဘလို့ပြုပြင်ကြောင်းလဲရေးတွေလုပ်ဖို့လိုမယ်လို့ဆရာထင်ပါတယ
်အဓိကတော့အခြေခံကနေပြီးပြုပြင်ကြောင်းလဲရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်အဲ့လိုနားလဲပါတယ်ဒီကဲအဓိကကျွန်တော်တို့ဒီအမတ်ခံထားတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပဲသူ့ရဲ့ principle တွေကိုမူတွေကိုအမတ်ခံရမယ်အဲ့ဒီမူတွေနဲ့အညီဥပဒေတွေကိုလောက်ရမယ်ပြီးရင်အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ပေးမယ်ကျွန်တော်အဖွဲ့အစည်းကျွန်တော် Democratic Institution တွေလည်းပဲလောက်ရလိမ့်မယ်ဒီသုံးခုဟာသုံးချောင်းတောက်နဲ့ကျွန်တော်လုပ်တဲ့အခါကျွန်တော်မှခိုင်မာနေမှာပေါ့မြန်မာနိုင်ငံမှာတော့ဒီ Constitution နဲ့မှလည်းဒီလိုကျွန်တော်တို့အမတ်ခံထားတာမရှိဘူးဒီဆိုင်ရာလူခွင့်ရေးဥပဒေတွေကိုတောင်းမှကျွန်တော်လက်မှတ်မထိုးရသေးတဲ့အတွက်ကြောင့်မလို့ဥပဒေရလည်းပဲကျွန်တော်လုပ်လို့မလုပ်ခဲ့ဘူးလုပ်လည်းမရှိလည်းမရှိသေးဘူးအဲ့တော့ဒီမရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဥပဒေတွေကိုလူထုအတွက်အကာအကွယ်ပေးရမယ် Democratic Institution တွေပေါ့နော်ကျွန်တော်တို့ဒီ enforcement လုပ်နိုင်တဲ့ဟာတွေလည်းပဲကျွန်တော်ဌာနတွေရလည်းပဲမရှိသေးဘူးအခြေခံအားဖြင့်ကပြောင်းလဲရမယ့်ကိစ္စတွေဖြစ်ပါတယ်ဒီလိုအခြေခံတွေမရှိဘဲနဲ့ကျွန်တော်တို့ရဲ့လုံခြုံမှုဟာကျွန်တော်တို့လေထဲမှာပဲရှိလိမ့်မယ်
ကျွန်တော်တို့ရဲ့ Democracy ခီးကြီးကလည်းတာရှည်လိမ့်မယ်ပေါ့
ဟုတ်တယ်လက်စုပ်လက်ကမ်းပြနိုင်တဲ့တကယ်လက်တွေ့လုံနိုင်တဲ့ဟာမျိုးတွေရှိဖို့လိုအပ်ပါတယ်လို့ကျွန်တော်အဲ့လိုမြင်ပါဟ
ုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျေးဇူးပ
ါကျေးဇူးပါဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်ကျွန်တော်တပောင်တန်းပါ
ဦးတင်မောင်သားဆွေးနွေးတင်ပြပေးခဲ့တဲ့နိုင်ငံတော်လျှို့ဝှက်အပ်ဥပဒေအကြောင်းပြောအကြောင်းပါရှင်အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးချင်ပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်ခံထားရေးဆိုင်ငံထားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်တဲ့စစ်ကောင်စီရဲ့တပ်ဖြတ်မှုတချို့ဟာကြိုတင်ကြံစီပြုလုပ်တာဖြစ်တယ်လို့ HRW လူအခွင့်ရေးအဖွဲ့အစည်းကပြောလိုက်ပါတယ်ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြထားပါတယ်ရှင်
ဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြေတဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကိုယ်စားလှယ်နေရာနဲ့အော်ဟုတ်လာတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee မှဆွေးနွေးခဲ့ပြီးတော့လောလောဆယ်အဆုံးဖြတ်မပေးဘဲနဲ့ဆိုင်းငံ့ထားဖို့အတွက်ဒီဇင်ဘာလ၁ရက်နေ့ကအဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်သူအခုဖြိုးချခံအရသာအစိုးရလက်ထက်မှာခန့်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆက်အနာပိုင်းတွေကနိုင်ငံတော်တည်ဆဘောက်ဖြစ်နေဆွဆွဲထားပြီးတော့ယာရုကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဆက်အရာရှိတဦးနဲ့အစားထိုးဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါမင်းလည်းတာဝန်ကြီးဦးကျော်မိုးထွန်းဆက်ပြီးတော့တာဝန်ယူနိုင်အောင်လို့အဖွဲ့ဝင်၉ပါး Credentials Committee ကဆွေးနွေးမှုတွေမလုပ်ဖဲနဲ့ဆိုင်းငံ့ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမန်တိုင်ဝမ်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။လက်ရှိတန်မတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတောက်တွေရဲ့မိကုံကိုတော့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွေဒင်တန်မတ်ကြီးအန်နာကယ်ရင်အန်နစ်ထရောမ်ကဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာဆုံးဖြတ်ဖို့အစီအစဉ်ကုလသမဂ္ဂရဲ့စီစဉ်လက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ပုံမှာမြန်မာစစ်ကောင်စီကတော့ဝေဖန်တာပါကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံမှာလက်တွေ့အခြေအနေကိုမထင်ဟပ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက AFP သတင်းဌာနကိုပြောပါတယ်နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကိုစားပြုခွင့်ရဖို့တန်တမာရေးလုံရုံးလုံစင်တွေနဲ့အညီကုလသမဂ္ဂမှာဆက်ပြီးတော့တင်ပြသွားမယ်လို့လည်းဆိုပါတယ်
မြန်မာစစ်ကောင်စီပေါ်ဗက်ပေါင်းစုံကဖိအားပေးဖို့အတွက်ပိတ်ဆို့တံခတ်မှုအပါအဝင်နီလန်ပေါင်းစုံကိုအသုံးချသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ Pacific ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြ合いဝန်ကြီး Daniel Christian Brink ကပြောကြားသွားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပြင်မြန်မာပြည်သူလူထုအပေါ်အကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာအမေရိကန်တွက်သားမကနိုင်ငံတကာအတိုင်းအဝိုင်းရဲ့တာဝန်ဖြစ်ပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ကြရမယ်လို့အရှေ့တောင်အာရှ၄နိုင်ငံခီးစဉ်အတွင်းစင်ကူနိုင်ငံကိုရောက်ရှိချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲကနေလက်ထောက်နိုင်ငံကြ合いဝန်ကြီး Christine Brink ရဲ့ပြောကြားချက်ကိုကိုကားပြီးစင်ကာပူက The Straits Times သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကိုဖိအားတွေတိုးမြှင့်ပေးသွားဖို့လဲသူကအာဆီယံကောင်းဆောင်တွေနဲ့ဆွေးနွေးပြောဆိုခဲ့တယ်လို့ဆိုပါတယ်။ခီးစဉ်တွင် Christine Brink ဟာရှေးတောင်အာရှနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံရမှာမြန်မာစစ်အုပ်စုကိုပုံမဖိအားပေးဖို့ပြောခဲ့တယ်ဆိုပေမဲ့အသေးစိတ်ကိုတော့မသိရပါဘူး။
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်တဲ့စစ်ကောင်စီရဲ့တပ်ဖြတ်မှုတချို့ကကြိုတင်ကြံစီပြုလုပ်တာဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်စောင့်ကြည့်ရေးအဖွဲ့တခုကပြောလိုက်ပါတယ်။ဆက်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြုမှလှုပ်ဆောင်ခဲ့တာဖြစ်ကြောင်း HRW လူ့ခွင့်စောင့်ကြည့်ရေးအဖွဲ့ကဒီဇင်ဘာလ2ရက်ကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်ပြီးတော့တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်။ဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အပေါ်ရန်ကုန်လှိုင်သာယာမြို့မှာဆန္ဒပြကန့်ကွက်ကြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအသက်သေစေနိုင်တဲ့လက်နက်တွေသုံးပြီးတော့ပြစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ HRW ရဲ့အစီရင်ခံစာမှာပြောထားတာပါ။လိုက်တာယာမြို့မှာဆန္ဒပြရင်နဲ့ပြိမိနေကြတဲ့သူတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူနဲ့အနီးအနားမှာရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းမြို့ရောက်အခြေစိုက် HRW ကပြောပါရယ်လိုက်တာယာမှာအကြမ်းဖက်မှုတွေဖြစ်တဲ့အတွက်ဆိုပြီးတော့စစ်ကောင်စီကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးတော့ဆန္ဒပြသူတွေဟာဆက်ယုံတွေကိုမိရှို့တာမိသက်ကားတွေကိုသွာလာလို့မရအောင်လို့တားစီပိတ်ပင်တာတွေလှုပ်ဆောင်ခဲ့တဲ့စူပူအောင်ကြွားသူတွေဖြစ်တယ်လို့စစ်ကောင်စီကဆိုပါတယ် HRW ကတော့ဒီစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေရဲ့အဲ့ဒီလှုပ်ရက်ဟာလူသားမျိုးနွယ်ပေါ်မှာစန့်ကျင်တဲ့ရာဇဝတ်မှုမြောက်ကြောင်း HRW မြန်မာနိုင်ငံဆိုင်ရာသုတေသီဒေါ်မန်နီမောင်ရဲ့ပြောကြားချက်ကို AB သတင်းမှာကိုးကားဖော်ပြထားတာပါဘယ်သူကပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့သည်ဖြစ်စေအဆုံးသတ်မှာတော့ထိပ်ပိုင်းကအမိန်ပေးသူတွေမှသာတာဝန်ရှိကြောင်းသူကပြောပါရယ်
မြန်မာနိုင်ငံပအဝင်ကဘာတဝမ်းပြိပခါတွေကြောင့်ရှေ့နှစ်မှာမကြုံစဘူးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်ကူညီတွေလိုအပ်မယ်လို့ကုလသမဂ္ဂကတတိပေးသွားပါတယ
် We estimate for 2022 that there will be 274 million
2020 ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်တဲ့အရေးအတွက်အား294သန်းအထိရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်ဒါဟာ2021ခုနှစ်ကတည်းကစရင်18ရာခိုင်နှုန်းတိုးလာတာဖြစ်ပြီးကမ္ဘာပေါ်ကစရုပ်ထလူဦးရေအများဆုံးနိုင်ငံရဲ့လူဦးရေနဲ့ညီမျှပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုပေးရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီဇင်ဘာ1ရက်နေ့ကပြောဆိုသွားတာပါကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့လက်ရှိကမ္ဘာပေါ်ကဆင်းရဲဒုက္ခရောက်ဆုံးလူဦးရေ183သန်းကိုအကူအညီပေးနေပြီး2020ခုနှစ်အတွင်းအကူအညီတန်းပေါင်း41ဘီလီယံလိုအပ်တဲ့အကြောင်းလဲမာတင်ဂရစ်ဖစ်ကပြောပါတယ်လူသားတွေရဲ့တရားခိုင်နှုန်းဟာအိုးမဲ့အိမ်မဲ့ခိုးကိုရမဲ့တဲ့အခြေအနေရောက်နေပြီးစစ်နဲ့ပြည်ပခါတွေလုံခြုံမှုပြဿနာငံ့မှုမှုရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ကိုရိုနာကပ်ဘေးဒဏ်ရင်ဆိုင်ရတဲ့အာဖဂန်နစ္စတန်၊အီသီယိုးပီးယား၊မြန်မာ၊ဆီးရီးယား၊ယီမန်စတဲ့နိုင်ငံတွေမှာအကူအညီလိုအပ်နေတယ်လို့ပြောထားတာပါ။မြန်မာနိုင်ငံမှာဆိုရင်မျိုးပြလူဦးရေကြားဆင်းရဲမွဲတေသူရေအတွက်ဟာသုံးဆနီးပါးတိုးမဲ့အခြေအနေမှာရှိနေပြီးနိုင်ငံဦးရေရဲ့ထက်ဝက်နီးပါးဟာနောက်နှစ်မှာဆင်းရဲမွဲတေမှုခံစားရတဲ့သတ်မှတ်အခြေအနေအောက်ကိုတောင်ရောက်သွားမယ်လို့လည်းဆိုပါတယ်။ COVID-19 ကပ်ရောဂါပိုးရှင်ဆိုင်ခဲ့တဲ့အကြောင်းမှာပဲစီးပွားရေးတိုးတက်မယ်လို့စစ်အာဏာမသိငင်ကမ္ဘာ့ဘဏ်ကခန့်မှန်းခဲ့ပေမဲ့အခုတော့ဒီနှစ်မှာစီးပွားရေးဖွံ့ဖြိုးမှု18ရာခိုင်နှုန်းကျော်နှိမ့်ကျမယ်လို့ခန့်မှန်းထားတဲ့အတွက်အိမ်နီးချင်းနိုင်ငံတွေထက်အများကြီးပိုဆိုးတဲ့အခြေအနေကိုရောက်သွားမှာဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုမြန်မာအာဏာသိမ်းစစ်ကောင်စီကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။ဘဏ္ဍာငွေကြေးဆိုင်ရာစည်းမျဉ်းစည်းကမ်းတွေနဲ့လုံထုံးလုံနည်းတွေကိုလိုက်နာမှုမရှိဘဲနဲ့ရဟတ်ရင်ဝယ်ယူငှားရမ်းပြုပြင်ထိန်းသိမ်းမှုနိုင်ငံတော်ဘဏ္ဍာငွေကိုတုံးဆွဲခွင့်ပြုခဲ့တာကြောင့်အခုလိုမျိုးတရားစွဲဆိုရတာဖြစ်တယ်လို့စစ်ကောင်စီကနိုဝင်ဘာလ30ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါ။ဘေးအနေရဆိုင်ရာစီမံခန့်ခွဲမှုရမုံငွေတွေကိုရရွက်ချက်အတိုင်းထိထိရောက်ရောက်အသုံးမပြုခဲ့တာကြောင့်နိုင်ငံတော်ဘဏ္ဍာငွေကြေးထိခိုက်ဆုံးရှုံးနေနိုင်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရဟတ်ရင်ဝယ်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဟောင်းဒေါက်တာဝင်းမြတ်အေးကိုပုံမှန်55နဲ့ပြီးခဲ့တဲ့ဩဂုတ်လမှာတရားစွဲထားတာဖြစ်ပါတယ်။အခုဒီမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေါ်ပေါက်ချက်တွေနဲ့ဆက်ဆက်လို့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကထပ်ပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်။ပြည်မှုမြောက်ကြောင်ဆုံးဖြတ်ရင်ဒီပုံမကအမြင့်ဆုံးထောင်နဲ့15နှစ်ထိကြာခံရနိုင်ပါတယ
်။ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုမဟေးသနာကျော်နဲ့ကိုဝင်းခမောင်တို့ပြောပြပေးသွားတာပါ။အခုတော့ကမ္ဘာနိုင်ငံအများအပြားကိုအလင်းလင်းမြန်မြန်ကူးစက်နေတဲ့ Omicron virus ပိုးတဲ့သတင်းအပါအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်။တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိတဲ့ Omicron virus ပိုးတဲ့ဟာကမ္ဘာနိုင်ငံအများအပြားမှာမြန်မြန်ဆက်ဆက်ကူးစက်နေပါတယ်။ Britain Colony လက်အောက်မှာနှစ်ပေါင်း400နီးပါးနေခဲ့တဲ့ Barbados ကျွန်းရဲ့ပထမဆုံးသမ္မတကိုဒီသတင်းပတ်ထဲမှာတင်မြှောက်ဖို့တင်မြှောက်ပြီးပြည်တော်စုသမ္မတနိုင်ငံထူထောင်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဲဤတန်ဆင်ပြောပြပေးပါရှင်
။ပြီးခဲ့တဲ့သတင်းဘက်ကဆက်ပြီးတော့တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Omicron virus ပိုးသစ်ဟာလက်ရှိနိုင်ငံပေါင်း23နိုင်ငံထက်မနည်းပါကူးစက်မှုတွေရှိနေပါတယ်။မြန်မာရဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်ခံရသူ2ယောက်တွေ့ရှိတဲ့အကြောင်းဒီဇင်ဘာလ2ရက်နေ့တုန်းကအိန္ဒိယကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဒီဇင်ဘာနှောင်းပိုင်းထိ Omicron COVID မျိုးကွဲကူးစက်သူမတွေ့သေးပေမဲ့လည်းတောင်အာဖရိကနိုင်ငံတွေကရောက်ရှိနေတဲ့ခီးသွွားဧည့်သည်800နီးပါးကိုဆက်သွယ်နိုင်ဖို့ကြိုးစားနေတယ်လို့ထိုင်းသတင်းတရမှာဖော်ပြထားပါတယ်။ Omicron ကူးစက်မှုတွေ့တဲ့အာဖရိကနိုင်ငံ၈နိုင်ငံကခီးသွွားတွေကိုပြည်ဝင်ခွင့်မပြုတော့ပါဘူး။အိန္ဒိယနိုင်ငံတွေကနေဗီဇာပြောင်း COVID ရောဂါပိုးတဲ့ Omicron ဝင်ရောက်မလာနိုင်အောင်လုံခြုံရေးတင်းကျပ်စွာချထားဖို့ကလေးထိုင်းဝန်ကြီးချုပ်ပရယုတ်ချေအောင်ချာကညွှန်ကြားထားပါတယ်။ဂျပန်နိုင်ငံကလည်း Omicron ကြောင့်နိုဝင်ဘာလ30ရက်နေ့ကစပြီးတော့နိုင်ငံခြားကလာတဲ့ခီးသွွားတွေအားလုံးကိုပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်။ Omicron အချက်လက်တွေထပ်တည်ရတဲ့အချိန်ထိနှာခေါင်းဆီးအသုံးပြုကြပြီးတော့ COVID virus ကကွယ်ရေးမှာလိုက်နာရမယ့်စည်းကမ်းတွေကိုဒီတော့တွင်လိုက်နာကြဖို့ကိုလည်းဝန်ကြီးချုပ်ကပြည်သူတွေကိုတိုက်တွန်းထားပါတယ်။အထူးသဖြင့်ဥရောပလိုတခြားတိုင်းပြည်တွေမှာလည်းပြည်ဝင်ခွင့်ကတ်သတ်မှုတွေကိုချမှတ်ထားတာပါ။ American Bian Suma, Patamazon, Omicron, Covid, Bote, Gusa, Mugo, California Pinema, Sisi, Twishi, Jang, Jamai, Down, Shitriga, Dizimala, Dianima, Dibu, Su, Gavari, Omicron, Mugate, Gusa, Piana, Muri, Tasi, Handana, Bodra, Kabatoma, Shi, Nangabang, Nasa, Nanang, and Terminiga, Kizola, Muriko, Ganta, Tarama, Omicron, Corona, Virus, Boteha, a Sovine, Burita, Bobido, Gusa, Nandala, Leshika, Wesiriga, Dibotego, Gagwe, Binamala, Suarego, ရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ ကိုရေးဆွဲရေးလုပ်ငန်းစီတရက်ကိုစတင်ခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကWHOကမ္ဘာ့ကျန်းမာရေးနည်းလာခံမှာ၃ရက်တာအထူးအစည်းအဝေးကျင်းပပြီးတော့သဘောတူညီချက်ရေးဆွဲဖို့တည်ပြလိုက်တာလည်းဖြစ်ပါတယ်။အိုမီကရွန်ကိုဗစ်ပိုးသစ်ကူးစက်မှုနဲ့ရင်ဆိုင်နေရချိန်မှာပဲအတူတကွာကမ္ဘာကြီးလို့အဓိပ္ပာယ်ရတဲ့ The World ညကိုရီးယားရဲ့စီးရေးချင်းချမှုဒေါ်လာနေတာကိုထိထိရရောက်ကင်တွယ်နိုင်ဖို့အတွက်စီးရေးစီစဉ်တည်တည့်ရဲ့ချမှတ်နိုင်ရေးအမေရိကန်တန်ကိုရီးယားနိုင်ငံတွေကဒီသင်းပတ်တွေမှာပြင်ဆင်နေကြပါတယ်။ညကိုရီးယားဘက်ကရန်လိုတိုက်ခိုက်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့လူငယ်တဲ့ဆယ်စုနှစ်တစုလောက်ကရေးဆွဲခဲ့တဲ့လက်ရှိမဟာဗျူဟာတွေဟာညကိုရီးယားဘက်ကနောက်ပိုင်းစီးရေးအရာတိုးချဲ့မှုနဲ American Gawai Winjin, Down Korea, Soya Yashi, Dresone, a seaway at Dremma, Sumuro, Botuani, Lankima, Lipa, Tore, Kawai Sanya, Chile, Yashi, Tiagatin, now the group Yoga Body, Nyak Korea, Baka, Sea, Swa, in Domi, and Losama, Jao, Begin, and Ning at Dremma, Mahavi, Aza, Kandrea, Machini, Bianla, Kirillo, Edi Yashika, Piovari. A cool season that you swim in Long Anse Han, Javian Biro, and a Bient and Saito Yame, Long Anse Pita Jao. Pero a bit that you swim Lesura Guru, yet did just the Mamatati Zang Biawadi. Miao Guria ha, because at the Malaga Sabiro, Cruise Dome, Tato Biet Betain Donate, Jingo the Mobogani, Pilot Betaino Abawin, Lenin Santa Muris, Zadai, Losan Yap Jabadi. Pacific the Modiarega, Tibanang and Naga, Gurin Josue, William Compare, Abima, Rashaga, Bestian, Gansi, Miss Sign, Don Quisinego, Chapman, Destin, Tarit Down, Rashaga, Way, Winjitana by Yodan Line, Svetstaga, Dizamani, and Imagina, Gibadi, Rasha, Chichatare, Gurin Junue, Down Mango, Tibanang and A, Drue, Miao by Binadrillo, Dima, Butaraba, Dudiagavase, Bison Jama, Tiban Latega, Nebiro, Dijun Zurigo, Rasha, Tatriga, Dame by Labiro, Chichataga, Lepibadi, ဒီလိုပါဆိုင်မှုညင်းပွားမှုတွေရှိနေတာကြောင့်ရုရှားနဲ့ဂျပန်နဲ့နိုင်ငံကြားတရားဝင်ညင်းကြတဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးနိုင်ခြင်းမရှိတာဖြစ်ပါတယ်။ဒီကျွန်းစုတွေဘိုဝိုင်းကဝေးလံခေါင်ဖြားတဲ့မဒူရာကျွန်းကိုအသုံးပြုပြီးတော့ပစ္စည်းတွေနဲ့တက်တွေကိုချထားဖို့တင်မောကြီးတွေကန့်ကတ်ခဲ့တဲ့ဆိုပြီးတော့ရုရှားကာကွယ်ဝင်ကြီးဌာနပိုင်းစဗက်စတာဟျုတ်တန်လိုင်းကကြေညာသွားပါတယ Japan tambah kelon Filipina pelera ma sejak jauh dua sisi lihat mulai di tempat sampai ma bisu dua ke bali. Indo Pasifik di dalam Mario nengaya cincang hujau sisi lihat mulai ye bahu pula Myanmar lari luli lalu ke Myanmar. Annual X 2021 lo nama bintah de hidup sisi lihat mulai Japan kagui hidup pula kemakata pula sejak awal. Yijang jia pia da si sanyan lo sang jia dui apa wen yi de long yan dui ma bu bao sa yuan hu ye yi ba bong go tiyo po le se ye jia di si yi li jie mu ma nang yin ga si te mo su su bao dong zhe li zi le ba wen ma li ထိုင်ဝမ်ကျွန်းပေါ်မှာတရုတ်ရဲ့ PR ပို့တိုးလာရတာကဂျပန်အတွက်ရောအမေရိကန်အတွက်ပါစိုးရိမ်စရာဖြစ်နေတာပါ။တောင်တရုတ်ပင်လယ်ထဲမှာချထားတဲ့အမေရိကန်ရေတပ်ကြောင့်နားလည်မှုလွဲတာတွေဆုံးဖြတ်ချက်လွဲချော်တာတွေနဲ့ပင်လယ်ထဲမှာမတော်တဆမှုဖြစ်လာစေမဲ့ဒေသတွင်းလုံခြုံရေးဆိုင်ရာအန္တရာယ်တွေပို့တိုးလာစေတယ်လို့ဒီနေ့အစောပိုင်းမှာတရုတ်ကဆွဆွဲခဲ့ပါလေ။တရုတ်နဲ့အမေရိကန်တနင်္ဂနွေကြားမဟာဗျူဟာပိုင်းပြိုင်ဆိုင်ရာဒေသတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်တစ်ခုလုံးကိုတရုတ်ကသူ့ပိုင်းအဖြစ်ကြီးညာထားတဲ့ပုံမှာလေအမေရိကန်ကအသိမှတ်မပြုပါဘူး။မေဂန်ပြောင်စုရဲ့အလုပ်အများဆုံးအားလည်းရရာဒီမှာကြုံတွေ့နေရတဲ့ကုန်စည်ပို့ဆောင်ရဲ့ခက်ခဲတွေနဲ့ပတ်သက်ပြီးတော့ဒီသတင်းမှအစောပိုင်းမှာသမ္မတဂျိုးဘိုင်ဒန်အိမ်ပြီးတော့မှအဓိကကုန်စည်လက်ကားရောင်းဝယ်ကုမ္ပဏီကြီးကဲတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အဓိကစားသောက်ကုန်အယောင်ဆိုင်ကြီးတွေ၊အွန်လိုင်းအယောင်ဆိုင်တွေ၊ခလီကစားစရာတွေနဲ့လက်ရှိပစ္စည်းရောင်းဝယ်တဲ့ဆိုင်ကြီးတွေမှာအကြီးကဲတွေကိုသမ္မတဂျိုးဘိုင်ဒန်ကတွေ့ဆုံဆွေးနွေးခဲ့တာပါ။မေဂန်ပြောင်စုရဲ့ကုန်ပစ္စည်းရောင်းဝယ်မှုအများဆုံးအားလည်းရရာဒီမှာစိတ်ကန်းတွေမှာအလုပ်ကျွေးတွေပြီးနေပြီးတော့ကုန်စည်ဖြန့်ဖြူးတဲ့ထရက်ကားတွေလည်းမလုံမလောက်ဖြစ်နေတာပို့ဆောင်အရင်အခက်ခဲတွေရင်ဆိုင်နေရတာကိုသမ္မတဂျိုးဘိုင်ဒန်အစိုးရကစူးစမ်းပြီးတော့ဖြေရှင်းနေရလေဖြစ်ပါတယ်။ကုန်စည်ဖြန့်ဖြူးရဲ့အခက်ခဲနဲ့ဓာတ်ဆီဆီတွေမြင့်တက်လာတာတခြားအကြောင်းအရာတွေကြောင့်လည်းအမေရိကန်ပြည်အောင်စုမှငွေကြေးဖောင်းပွားမှုတွေရင်ဆိုင်နေရတာဖြစ်ပါတယ်။ဘာဘီဒိုးစ်နိုင်ငံဟာဗြိတိန်ကိုလိုနီလက်အောက်မှာနှစ်400နေပါနေလာရာကနေလွေမာလ30ရည်နေမှာတော့ပထမဆုံးချိန်ဖြစ်သမဆန်ဒရယ်မေဆင်ကိုတင်မြှောက်ပြီးတော့ဘာဘီဒိုးစ်ပြည်အောင်စုသမနိုင်ငံဖြစ်တည်ထောင်လိုက်ပါတယ်။ကရေဘီယံကျွန်းစုအရှိချမ်းကဘာဘီဒိုးစ်ကျွန်းကိုလွန်ခဲ့တဲ့နှစ်400လောက်ကပထမဆုံးအင်္ဂလိပ်သင်္ဘောတွေရောက်လာခဲ့ပြီးတော့ကိုလိုနီနယ်ချဲ့အုပ်ချုပ်ခဲ့တာပါ။အခုတော့ဗြိတိန်ဘီယံမှဒုတိယမြတ်အလစ်ဇဘက်ကိုဘာဘီဒိုးစ်ရဲ့အုပ်ချုပ်သူဖြစ်ကနေဖယ်ရှားပြီးတော့နှွေမာလ30ရည်နေတဲ့ဝင်တဲ့တကောင်ရန်ချင်းတီတီမှာဘာဘီဒိုးစ်ရဲ့မြို့တော် Bridgetown က Chamberlain တံတားမှာပြည်သူတွေစုဝေးခဲ့ပြီးတော့ပြည်အောင်စုသမ္မတနိုင်ငံအသစ်ဖြစ်ထွန်းနာကိုကြိုဆိုမှုအဖြစ်နိုင်ငံတော်တချင်းကိုဖွင့်ခဲ့ပါတယ်။ဒီခမ်းနားကိုဗြိတိန်ဘီယံမှအလစ်ဇဘက်ရဲ့သားတော်အင်ရှိဇယ်မင်းသား Charles ကလည်းတက်ရောက်ခဲ့တာပါ။ကိုလိုနီလွှမ်းခြုံမှုခြုံငင်းတဲ့အထိမ်းအမှတ်အဖြစ်အခမ်းအနားကျင်းပခဲ့သလိုဘာဘီဒိုးစ်ကျွန်းသူကဘာကျော်ပေါ့ဂီတာအဆိုတော်ရီယာနာကိုနိုင်ငံကဂုဏ်ပြုအပ်တဲ့သူရဲကောင်းအဖြစ်ဘာဘီဒိုးစ်ဝန်ကြီးချုပ်မီယာမော်တီကဆုချီးမြှင့်ခဲ့ပါတယ်။ဘာဘီဒိုးစ်ကျွန်းဟာ1625ခုနှစ်ပြည်တွင်းဘီယင်ပထမမြောက်ဂျိမ်းစ်လက်ထက်ထဲကဗြိတိရှလက်အောက်ကိုရောက်ခဲ့တာဖြစ်ပြီးတော့လူငယ်တဲ့55နှစ်မှာပြည်တွင်းကိုလိုနီလက်အောက်ကနေဘာဘီဒိုးစ်ကျွန်းလွတ်လပ်ရေးရခဲ့ရလေဖြစ်ပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဲ့ဤတန်စင်ကစူးစီးတင်ဆက်ပေးခဲ့တာပါ။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ချက်သိန်းကဆက်ပြီးပြောပြပေးပါမယ်ရှင
်။အရုပ်နဲ့လာအိုနိုင်ငံတို့ဒေသရင်းပုံမှန်ချိတ်ဆက်ရေးနှစ်ဖက်ဆွေးနွေးကြတဲ့ဘွဲမှာမြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းအမြင်ဖလှယ်ဆွေးနွေးကြကြပါတယ်။မြန်မာနိုင်ငံပါဝင်တဲ့အစိုးရအစဒေတာအာဆီယံနဲ့မဲခေါင်ဒေတာတွင်ချိတ်ဆက်ရေးမှာရေးပါတဲ့ကွန်မြူနတီနိုင်ငံအကြားမြန်နှုံးမြင့်ရထားလမ်းဖွံ့ဖွဲကိုပြုလုပ်ခဲ့တာမှာတရုတ်နဲ့လာအိုနိုင်ငံကြီးဝန်ကြီးတွေအွန်လိုင်းကနေတဆင့်မနေ့ကတက်ရောက်ဆွေးနွေးကြတာပါစစ်တပ်ကအနာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကနေဒီဇင်ဘာလ4ရက်ဒီကနေ့ထိဆိုရင်စစ်ကောင်စီလက်ချက်တောင်တည်ဆုံးသူစုစုပေါင်း1303ယောက်ရှိပြီလို့အဖြစ်ပြက်တူကိုကြေညာဆောင်ပြီးပြုစုမှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကွန်ကြီးဆောင်ဆောင်ရေးအသင်း ABB ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုနောက်ဆုံးအတီးပြုတ်မှတ်တမ်းတင်နိုင်တဲ့သေဆုံးသူဟာသခိုင်းတိုင်းခင်ဦးမျိုးကဖြစ်ပြီးအရင်ရက်ကသေဆုံးခဲ့တာကိုဒီကနေ့စီးရင်ထဲမှာထည့်သွင်းထားနိုင်တာဖြစ်တယ်လို့ ABB ကပြောပါတယ်။ဒီသေဆုံးအရေအတွက်ဟာ ABB ကအတီးပြုတ်နိုင်တဲ့အရေအတွက်ပဲဖြစ်ပြီးအမှန်တကယ်အရေအတွက်ကပိုများနိုင်တယ်လို့ ABB ကပြောပါတယ်။ထိုင်းနိုင်ငံမှာအမေရိကန်ဒေါ်လာ88သန်းဘူးလောက်ရှိတဲ့ထိုင်ဝမ်ပို့မဲ့စိတ်ကြွဆေးတွေဖမ်းမိခဲ့ပါတယ်။ထိုင်းအကောက်ခွန်ဌာနအနေနဲ့အခုလိုတံပိုးကြီးတဲ့ထိုင်းဒေသကရာဘာစီ800ကီလိုဂရမ်900နီးပါးကိုတိုင်ဝမ်ကိုပို့မဲ့အညုံရောင်ဘုံတွေထဲမှာစစ်ဆေးတွေ့ရှိခဲ့တာလို့ဒီကနေ့မှထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဗီဇမျိုးကွဲသစ် Omicron ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO လုပ်ငန်းလုပ်ဆောင်နေတဲ့ကမ္ဘာဒေသ6ခုစလုံးကနိုင်ငံပေါင်း38နိုင်ငံမှာစစ်ဆေးတွေ့ရှိထားပြီးလို့ WHO ကတောက်ကြနေမှာပြောပါတယ်။တောင်အာဖရိကမှာမကြာသေးခင်ကတွေ့ရတဲ့လမ်းကြောင်းအရ Omicron ဟာပိုပြီးတော့ကူးစက်နှုန်းမြင့်နိုင်ခြေရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Holly Kapihak နဲ့ El Santo တို့ဖြစ်ပါတယ်။ကျမကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကနေ မေ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီနဲ့ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေတဲ့ခတ်သိမ်းကင်းငင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။
This program has come to you from